ကျွန်တော်လူငယ်တွေနဲ့တွေ့တယ်ရွေးကောက်ပွဲအကြိုကာလမဲဆွယ်စီယွေးလုပ်ငန်းတွေစတင်လာကြတဲ့အချိန်မှာလူငယ်တွေတက်ကြွသွားပါဝင်လာကြတာကိုတွေ့ရတဲ့အတွက်ကြီးနူးဝမ်းသာဖြစ်မိတဲ့အကြောင်းရေးခဲ့ပြီးပါပြီ။တလန်းဝင်တလန်းထွက်လက်ကမ်းစာဆောင်ဝေကြတာတွေတေးသချင်းတွေနဲ့တီဆူဖျော်ဖြေကြတာတွေမှာလူငယ်တွေအနေနဲ့အလွယ်တကူပူးပေါင်းပါဝင်လို့ရနေပြီးစွမ်းစွမ်းတမန်လှုပ်အားပေးနေကြတာဝမ်းသာစရာပါပဲ။ဒါပေမဲ့ဒီမိုကရေစီနိုင်ငံတစ်ခုမှာဒီမိုကရေစီစံနှုန်းမီတဲ့ရွေးကောက်ပွဲတစ်ခုပြပြပြင်းပြင်းပေါ်ပေါက်လာစေဖို့ဝိုင်းဝန်းစ조사ကြတဲ့ကိစ္စမှာအဲ့လိုမျိုးမဲဆွယ်စည်းရုံးမှုတွေအပြင်အခြားသောလုပ်ကိုင်ဆောင်ရွက်စရာပညာသားပါတဲ့လုပ်ငန်းဆောင်တာတွေရှိနေပါသေးတယ်။အဲ့လိုနေရာမျိုးတွေမှာလည်းလူငယ်တွေကိုဝင်ရောက်ပြီးတာဝန်ယူလုပ်ကိုင်စေခြင်းမိပါတယ်။ဒါပေမဲ့တကယ့်ကိုအရေးကြီးတဲ့လုပ်ငန်းဆောင်တာတွေကိုတာဝန်ယူလုပ်ကိုင်ဆောင်ရွက်ရပြီဆိုရင်တော့တော်ရုံတန်ရုံအရေးအသွေးမျိုးနဲ့ရတော့မှာမဟုတ်ပဲလိုအပ်တဲ့လေလာသင်ယူမှုတွေပြို့ထောင်ဖြည့်ဆည်းမှုတွေမဖြစ်မနေကိုလုပ်ရတော့မှာပဲဖြစ်ပါတယ်။အခုတွေ့နေရတာကလူငယ်တွေဟာတက်ကြွတယ်အင်အားရှိတယ်လှုပ်ချင်ကာညင်စိတ်ရှိတယ်ဆိုရာမှာတင်ရက်နေပြီးပေးလိုက်တဲ့တာဝန်တစ်ခုကိုအာယုံစူးစိုက်မှုအပြည့်နဲ့ကြေပြွန်အောင်ဆောင်ရွက်နိုင်စွမ်းမျိုးနှဲပါနေသေးတာကိုတွေ့နေရပါတယ်ဒီလိုဖြစ်နေတာကလည်းပြီးခဲ့တဲ့ကာလတစ်လျှောက်လှုပ်ရှားဆောင်ရွက်ခဲ့ရသမျှတွေဟာတချင်းတွေလက်ဆူစာရီလိုက်ဝေစတီကာရီလိုက်ကကျွေးကြော်တန်တွေလိုက်ဩစတာမျိုးတွေပဲဖြစ်နေခဲ့တာကြောင့်ဖြစ်မယ်ထင်ပါတယ်တကယ်တမ်းကျတော့ကျွန်တော်တို့လှုပ်တင်လှုပ်ထိုက်တာတွေကအဲ့ဒီထက်အများကြီးပိုပါတယ်အဲ့ဒီလှုပ်တင်လှုပ်ထိုက်တာတွေအတွက်လိုအပ်တဲ့အရေးအသွေးတွေကိုလည်းထပ်မံဖြည့်ဆည်းဖို့အရေးကြီးပြန်ပါတယ်။အခုလောလောဆယ်ကိုပဲမဲဆင်းကိစ္စတွေအမှားယွင်းများနေတဲ့အချိန်မှာမဲဆင်းနဲ့ပတ်သက်တဲ့အသိပညာတွေပြည်သူတွေကိုဖြန့်ဝေပေးနိုင်မှုတိတ်ကိုအရေးကြီးတဲ့အချိန်ကာလဖြစ်တဲ့အတွက်ကိုယ်တိုင်ကမဲဆင်းနဲ့ဆိုင်သောသိသင့်သိထိုက်တာအားလုံးကိုသိနေအောင်လေ့လာထားဖို့လိုအပ်ပါတယ်။နောက်ပြီးရွေးကောက်ပွဲအပြီးမှာပြည်သူလူထုကြုံတွေ့ခံစားနေရသောပြဿနာတွေကိစ္စရပ်တွေကိုသိနိုင်မှုအတွက်မဲဆွယ်စည်းရုံးရေးကာလကလေးကသူတည်တနာပြူတာတွေစစ်တမ်းကောက်ယူတာတွေကိုလောက်ကန်ဆောင်ရွက်ဖို့လဲလိုအပ်ပါတယ်။ဒါကြောင့်လူငယ်တွေအနေနဲ့စစ်တမ်းကောက်ယူခြင်းနဲ့ပတ်သက်တဲ့ဤစနစ်တွေလှုပ်ထုံးလုံနည်းတွေကိုလေ့လာသင်ယူပြီးအဲ့ဒီလိုကိစ္စမျိုးတွေမှာလဲကူညီဆောင်ရွက်ပေးနိုင်သူတွေဖြစ်လာအောင်မိမိကိုမိမိပြိုးထောင်ကြစေခြင်းပါတယ်။နောက်ပြီးတိုင်တဆင်းတဲ့လူမှုကိုဆွဲဆောင်စည်းရုံးတဲ့နေရာမှာလူမှုစီကမေးခွန်းတွေတက်လာနိုင်ပါတယ်။အဲ့ဒီမေးခွန်းတွေထဲမှာပါတဲ့စိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့ကကိုယ်တိုင်ရဲ့လေ့လာစီးပွားမှုဖြည့်ဆည်းပြင်ဆင်ထားမှုတွေအပေါ်မှာအများကြီးမူတည်ပါတယ်။ဒါကြောင့်နိုင်ငံရေးကိုစိတ်ပါဝင်စားတဲ့လူငယ်တွေအနေနဲ့လူမှုကိုထိတိယယောက်စီယုံးခြင်းနဲ့စီယုံးရေးမှုကောင်းတယောက်ဖြစ်ခြင်းနဲ့ဆိုရင်တော့ကိုယ်နဲ့သက်ဆိုင်ရာပါတီရဲ့မူဝါဒတွေသဘောထားတွေလမ်းကြောင်းတွေကိုကျင့်ကြအောင်လေ့လာထားဖို့လိုပါလိမ့်မယ်။နောက်တစ်ခုကရွေးကောက်ပွဲတွေမှာလူမှုရဲ့ဆန္ဒမဲတွေအလဟတ်တမဖြစ်စေဖို့မဲပေးသူလူမှုကိုမဲပေးသူပညာပေးရေးဗိုလ်တော် education လှုပ်ပေးရတာတွေလည်းရှိနေပါတယ်။ပြည်သူလူထုရဲ့ဆန္ဒမဲတွေဆုံးရှုံးမှုမဖြစ်စေဖို့ဘလိုမျိုးတွေမဲပေးရမယ်ဆိုတာကိုရှင်းပြပေးနိုင်မှုအတွက်ကိုယ်တိုင်ကမဲပေးပုံနည်းစနစ်တွေကိုကျင့်ညက်နေဖို့လိုအပ်လာပါတယ်။မတေချာတဲ့အမှန်တရားဟာမှားနေတာထက်ပိုဆိုးတယ်ဆိုတဲ့စကားအတိုင်းကိုယ်တိုင်ကတေချာမသိပဲအခြားသူတွေကိုအချက်အလက်အမှားတွေသတင်းအမှားတွေပေးမိပြီးဆိုရင်အမှားကြီးကိုနားထောင်သူကအမှန်လို့ယုံကြည်သွားနိုင်တာကြောင့်အန္တရာယ်တော်တော်ကြီးပါတယ်။မဲပေးသူတွေတည်တည်တိထိုက်တဲ့အချက်တွေဆိုတာကလည်းတော်တော်များတာကြောင့်ကိုယ်တိုင်ကဂါဂါနာနာလိလထားမှတော်ကကြမှာဖြစ်ပါတယ်။နောက်တစ်ခုထပ်အရေးကြီးတာကတော့မဲယုံတွေမှာစောင့်မဲ့မဲယုံကိုယ်တည်းတွေပါမဲယုံကိုယ်တည်းတွေရဲ့အခန်းကဏ္ဍဟာတရားမျှတသောမဲရလက်တွေထွက်လာစေဖို့အတွက်အင်မတန်မှကိုအရေးကြီးလွန်ပါတယ်ကိုယ်တည်းတစ်ယောက်အနေနဲ့မဲယုံတယုံမှာမဲယုံကိုယ်တည်းနှစ်ယောက်ခန့်ထား권ရှိတာကြောင့်ကိုယ်တည်းတစ်ထောင်ကျော်မဲယုံပေါင်းသင်္ကန်းနီးပါးလောက်ရှိနေတဲ့အတွက်မဲယုံကိုယ်တည်းတွေအမြောက်အများလိုအပ်လာမှာဖြစ်ပါတယ်လွတ်တော်ကိုယ်တည်းတွေအနေနဲ့မဲယုံကိုယ်တည်းတွေခန့်အပ်ရတယ်လို့ပဲအပြင်ကလူငယ်တွေအနေနဲ့လည်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူအနေနဲ့အမည်စရင်ကိုအော်တိုဘာ23နောက်ဆုံးထားပြီးတင်သွင်းလို့ရပါတယ်။လူငယ်တွေအနေနဲ့တရားမျှတသောရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာစေဖို့တာဝန်တစ်ခုခုယူခြင်းနဲ့ဆိုရင်မဲယုံကိုယ်တည်းတွေစောင့်ကြည့်လေ့လာသူတွေအနေနဲ့တာဝန်ယူခြင်းဟာထိရောက်မှုအများကြီးရှိတယ်လို့ဆိုနိုင်ပါတယ်။အဲ့ဒီလိုတာဝန်ကိုယူဖို့ဆိုတာကလွယ်လွယ်နဲ့တော့မဖြစ်နိုင်ပါဘူး။မဲယုံနဲ့ပတ်သက်တဲ့အကြောင်းအရာတွေ၊ပယ်မဲခိုင်လုံမဲနဲ့ပတ်သက်တဲ့ကိစ္စတွေ၊ကြိုတင်မဲနဲ့သက်ဆိုင်သောကိစ္စတွေ၊စတာတွေကိုအသေးအချာလေ့လာထားဖို့လိုအပ်ပြီးလိုအပ်လာတဲ့အခါမှာကြက်ကြလက်ကြနဲ့ရှင်းလင်းပြောဆိုနိုင်တဲ့သူတွေဖြစ်ဖို့အရေးကြီးပါတယ်။2010ရွေးကောက်ပွဲတုန်းကလိုကြိုတင်မဲတွေမနိုင်မချင်းတဲ့တွင်းလာတာမျိုးမဖြစ်ရအောင်။မဲစာရွက်မှာဖျောင်းတုတ်တယ်ဆိုတာမျိုးမဖြစ်ရအောင်။မဲယုံကိုယ်တည်းတွေအနေနဲ့အများကြီးစွမ်းဆောင်နိုင်ပါတယ်။ခိုင်လုံမဲတွေကိုပယ်ပစ်တာမျိုး၊ကြိုတင်မဲပေးပိုင်ခွင့်မရှိတဲ့သူတွေ၊ကြိုတင်မဲဖြစ်နေတာမျိုး၊ကြိုတင်မဲတွေကိုအချိန်မတော်တဲ့တွင်းလာတာမျိုးတွေကိုကိုယ့်ရဲ့ကိုယ်တည်းလောင်းနဲ့ချိတ်ဆက်ဆောင်ရွက်ပြီးကန့်ကွက်တဲ့အလုပ်မျိုးတွေကိုမဲယုံကိုယ်တည်းတွေကအဓိကလှုပ်ကြရမှာပဲဖြစ်ပါတယ်။ဒါကြောင့်အဲ့ဒီလိုမျိုးနေရာတွေမှာလူငယ်တွေဝင်ပြီးတာဝန်ယူတာမျိုးကိုမြင်ကျင်မိတယ်။ဒီမှာတဲ့တာဝန်တွေကိုယူခြင်းဟာအတွေ့အကြုံကောင်းတွေများစွာရနိုင်တယ်လို့ပဲ မိမိကိုမိမိယုံကြည်မှုကိုလည်းတိုးတက်လာစေပါれ။နဲပါတဲ့အရေးအသွေးမျိုးနဲ့ကြီးမားတဲ့တာဝန်တွေကိုယူခြင်းဟာအရှုံးကိုလက်ရက်ဖိတ်ခေါ်သလိုဖြစ်တတ်ရုံသာမကအကြနာပြီးပြန်မထနိုင်တာမျိုးအထိပါဖြစ်တတ်တာကြောင့်အရေးအသွေးဖြည့်ဆည်းမှုတွေကိုကြိုတင်ပြုလုပ်ထားကြဖို့လည်းတိုက်တွန်းချင်ပါれ။လူငယ်တွေမိမိတို့ရဲ့အရေးအသွေးကိုပြည့်တတ်ပြည့်အောင်ဖြည့်ဆည်းကြရင်ကြီးလေးတဲ့တာဝန်တွေကိုယူနိုင်ကြပါစေ။လူငယ်တို့ရဲ့တာဝန်ယူမှုတာဝန်ခံမှုတကိုးနဲ့လာမယ့်2015ရွေးကောက်ပွဲကြီးလွတ်လပ်တန်ရှင်းမျှတစွာပြီးဆုံးလွန်မြောက်ပါစေ။အဲဒီနောက်2015ရဲ့ဟိုမာဘက်ကန်းမှာပြည်သူလူထုတစ်ရက်လုံးရဲ့မျှော်လင့်ချက်တို့ပြည့်ဝအားလုံးရဲ့အနာဂတ်ဘဝလှပတာယာကြပါစေလို့ဆန္ဒပြုလိုက်ပါရစေ။တခြင်းမြတ်တာကိုမြတ်လို့ပါ၊ဉာဏ်ပညာကိုတန်ဖိုးထားပါ၊အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလက်ပါ။